ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာရာမက်၅နှစ်တာကာလအတွင်းလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံကိုပထမဆုံးခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာအကြံဖတ်ပြိပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အဓိကယုံတွေဖြစ်ပွားခဲ့တဲ့မိထီလာမန္တလေးမြို့နယ်စပြည့်ဒုက္ခသည်တွေရှိနေတဲ့ကရှင်ပြည်နယ်တို့မှာအခြေအနေတွေကိုတွားရောက်လည်လာခဲ့တယ်လို့ရပ်ဘတ်လူမှုဖွဲ့စည်းတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်စစ်တွေမြို့ကရွှေစည်တီကျောင်းတိုင်မှာတန်ဃာတော်တွေရပ်ဘတ်လူမှုဖွဲ့စည်းတွေနဲ့လည်းဆွေးနွေးခဲ့ပါတယ်လူခွင့်ရထုကိုစလဲနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့စစ်တွေမျိုးရွှေစည်တီကျောင်းတိုက်စီအရောအရှင်အရိယဝန်သားကအခုလိုမိန့်ပါတယ
်ဆွေးနွေးတာကတော့ခိုင်ပြည်နယ်မှာဒီပฏิပက္ခမဖြစ်ခင်ရဲ့အခြေအနေပฏิပက္ခဖြစ်ကြရတဲ့အခြေအနေဘာကြောင့်ဖြစ်ရတယ်ဆိုတာအဲ့ဒါကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုပေါ့ဒီကဆွေးနွေးကြတာပေါ့လေနော်သူကတော့လက်ခံပါတယ်သူကတော့ဖြေဆက်ပြီးတော့ဒီခိုင်ပြည်နယ်ရင်းချမ်းရဲ့နဲ့တည်ငြိမ်ရေးအတွက်ပုံပုံနဲ့လက်တွေ့ပြီးတော့ဆော်ရော်ဖို့ဆိုတာကိုသူကဖုံးဖုံးကို၆တာပေါ့
လူခွင့်ရထုကိုစလဲမစ်ရန်ဟီလီဟာဇူလိုင်လ22ရက်နေ့မှာလဲကချင်ပြည်နယ်ဗမော်မြို့ကစစ်ပေဒုက္ခသည်စခန်း3ခုနဲ့ဗမော်ချင်းတောင်ကိုတွားရောက်လည်လာခဲ့ပါတယ်ဇူလိုင်လ23ရက်နေ့မှာမန္တလေးမြို့ကပြိပခဖြစ်ပွားခဲ့တဲ့နေရာတွေကိုတွားရောက်ကြည့်ရှုလည်လာခဲ့ပြီးငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကတာဝန်ရှိသူတွေနဲ့ Jefferson Center မှာတည်တံ့တွေ့ဆုံခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကပြန်ကြားရေးတာဝန်ခံကိုမင်းထက်ငြိမ်းချမ်းကသူတို့ဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုပြောပါတယ်
မန္တလေးပြိပခဖြစ်စဉ်နေနဲ့ပတ်သက်လို့ကျွန်တော်တို့ကျူးစုနိုင်တယ်လို့ကျွန်တော်တို့ဒီမှာရထားသေးတွေကိုကျွန်တော်တို့တင်ပြတယ်တော့သူသိကျင်တာတွေမေးတယ်ပေါ့ဗျာအဓိကတော့သူကတော့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ပါမယ်သူမိခင်ဘွယ်စည်းကိုလည်းသူတင်ပြသွားမယ်တော့နိုင်ငံတော်အစိုးရကိုလည်းလိုအပ်တာတွေတိုက်တွန်းတော့မယ်အဲ့ဒီတိုင်းတောင်းရတယ်ပါပဲအနာမိုင်နေရဲ့ဒီလက်ရှိထုတ်ပြန်ချက်ဒီလှုပ်ဆောင်ချက်ဒီပေါ်မှာတော့သူဘာမှသွားပြီးဝင်ဆက်ဖက်လို့မရပါဘူးတဲ့တမှုတွေဖြစ်ပွားသွားတဲ့နေရာတွေလည်းသွားကြည့်တယ
်ဒါအပြင်ဇူလိုင်လ20ရက်နေ့ကလည်းရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရုံးမှာ Equality မြန်မာအဖွဲ့နဲ့တွေ့ဆုံခဲ့ပြီးတရားဥပဒေစိုးမိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ Equality မြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
အဓိကတရားဥပဒေစိုးမိုးရေးကိစ္စရဲ့အမျိုးသမီးတွေပေါ်မှာကြံဖတ်မှုအပိုင်းဖိနှိပ်မှုအပိုင်းကိုကျွန်တော်အဓိကဒါဆွေးနွေးပါတယ်ဒီတရားစီရင်ရေးမှန်တိုင်ကငကောကမှအားနေရတဲ့ကြားထဲမှာတရားဥပဒေစိုးမိုးမှုမရှိတဲ့ကိစ္စတွေအဖြစ်ကျူးလွန်တဲ့သူတွေကအဖြစ်ကနေကင်းလွတ်နေခြင်းကိုယ်တိုင်ကနောက်ထပ်အမျိုးသမီးတွေနဲ့ကလေးတွေပေါ်မှာအကြမ်းဖက်မှုကိုပုံမူပြီးတော့ဖြစ်အောင်အားပေးနေရဆိုတဲ့အချက်ကိုအဓိကထားပြီးတော့ထောက်ပြတာရှိပါတယ်။မုံတီးမှုအခြေခံနဲ့သုံးတော်ပြောကြားမှုတွေမိမိရဲ့အခွင့်အရေးအတွက်ကိုပြုတ်ရှားနေတဲ့သူတွေပေါ်မှာအန္တရာယ်ပြုဖို့အတွက်ချိန်ချောင်းနေတဲ့စားတွေကြောင့်ဒါတွေကိုအထူးစုံစမ်းစစ်ဆေးအရာရှိတွေနဲ့စုံစမ်းစစ်ဆေးရုံတွေမှာကပဲအမြန်ဆုံးရက်တက်အောင်လှုပ်ဆောင်တင်တယ်လို့ကျွန်တော်တိုက်တွန်းခဲ့ပါတယ်။သူကတော့အဓိကဒီမုံတီးမှုတရားဟောပြောမှုနဲ့ပတ်သက်လို့အထူးစိတ်ဝင်စားတာရှိပါတယ်။အဲ့တော့ဒီအပိုင်းနဲ့ပတ်သက်လို့ကတော့သူ့အနေနဲ့စိုးရိမ်မကင်းဖြစ်တာတော့ဖေးချဖြစ်ပါတယ်။
လူခွင့်ရထုကိုစလဲဟာဒီနေ့မနက်ပိုင်းမှာရန်ကုန်မြို့မှာ88မျိုးဆက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အထဲမှာပါဝင်တဲ့88မျိုးဆက်ခေါင်းဆောင်ကိုမြအေးကအဓိကဆွေးနွေးပြခဲ့တာတွေကိုအခုလိုပြောပါတယ်
။ခရီးအချို့ဖို့အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာကိစ္စရည်ဒီတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှပြစ်ခတ်ရဆေးကြီးစာချုပ်လက်မှတ်ရေးထိုးနိုင်မှုကိစ္စရည်ဒီအလုံသမားလေသမားတွေရဲ့အခွင့်အရေးဆုံးရှုံးနေတာမှုတွေလေယာဉ်မျိုးတိတ်ဆိတ်ခံရတဲ့ကိစ္စတွေတော့မီဒီယာသမားတွေကို10နှစ်ထောင်ချတဲ့ကိစ္စမီဒီယာလွတ်လပ်ခွင့်ကိုထိပါလာတဲ့ကိစ္စမီဒီယာသမားတွေပုံမှန်ဆက်ရှင်တဲ့အရေးယူမဲ့ကိစ္စအဲ့ဒီဟာတွေပေါ်မှာကျွန်တော်တို့ဆွေးနွေးပြပါတယ်လူကုန်ကူးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်အမျိုးသမီးစက်ကအနေနဲ့လည်းဆွေးနွေးပြပါတယ်သူကလည်းလိုအပ်တဲ့အကြံဉာဏ်တွေပါတယ်ပြည်တယ်သူလည်းမှတ်လည်းမှတ်ယူသွားတယ်ရှိတယ်ပေါ့လေ
ဒါအပြင်ဒီနေ့မနက်ပိုင်းမှာပဲမြန်မာချန်နယ်လစ်ကွန်ရဲ့ MJN ကတာဝန်ရှိသူတွေဟာကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရုံးမှာ Miss Yanhili နဲ့တွားရောက်တွေ့ဆုံခဲ့ပြီးလက်တလောသတင်းမီဒီယာတွေဖန်ဆီးရေးယူခံရတာတွေနဲ့ပတ်သက်ပြီးတင်ပြခဲ့တယ်လို့ MJN အဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ
်လက်တလောတတိယမီဒီယာသမားတွေဖန်ဆီးခံရတာတောင်းချောက်ခံရနောက်ပြင်းထန်တဲ့ပြစ်ဒဏ်တွေပေးခံရတဲ့ကိစ္စတွေအဲ့ဒါတွေဆွေးနွေးခဲ့တယ်။တရားစွဲခံရတဲ့ကိစ္စတချို့လည်းဆွေးနွေးဥပမာ ERB တတိယညာနဲ့တတိယနောက်ဟိုတက်ကတရားစွဲရတဲ့ကိစ္စအဲ့ဒီဟာတွေလည်းကြောက်တာ။သူကဘာမှဟိုဘယ်ကိစ္စမှမတုံ့တာသူကအလုံးအချက်လက်တွေယူရတာပဲ
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yanhili ဟာဒီနေ့ညမှာမြန်မာနိုင်ငံကပြန်လည်ထွက်ခွာပြီးဒီခီးစဉ်အတွင်းလေးလာတွေ့ရှိချက်အစီရင်ခံစာကို69ချိန်မြောက်ကုလသမဂ္ဂအထူးတွင်ညီလာခံမှာတင်ပြမှာဖြစ်တယ်လို့သိရပါတယ်ရှင်။